မြန်မာနိုင်ငံသားအများပြပါဝင်တဲ့ဒီရွှေပြောင်းလုတာတောင်းတဲ့ချီဟာထိုင်းနိုင်ငံကနေသူတို့နေရင်နိုင်ငံတွေကိုပြန်သွားနေကြပြီလို့ထိုင်းလူဝင်မှုကြီးကြပ်ရေးအရာရှိတွေကဒီကနေ့တင်းလင်းလာနေမှာပြောကြားလိုက်ပါတယ်ထိုင်းစစ်အစိုးရကနိုင်ငံသားအလုပ်သမားများဆိုင်ရာစီမင်းစည်းကမ်းဥပဒေတည်ရက်ကိုချမှတ်လိုက်ပြီးတဲ့နောက်ရွှေပြောင်းအလုပ်သမားအတိုင်းဝန်ကြားစိုးရင်ချောင်းရမှုတွေဖြစ်လာပြီးတော့အခုလိုပြန်လည်ထွက်ခွာနေကြတာပါဇွန်လ23ရက်နေ့ကနေ28ရက်နေ့အကြာပြန်ထွက်သွားကြတဲ့အလုပ်သမား6000နီးပါးရှိခဲ့ပြီးအဲ့လိုနေရပြန်နဲ့ပြန်ထွက်သွားကြသူအရေအတွက်ပိုးပြီးတော့တိုးလာနေတယ်လို့လည်းလူဝင်မှုကြီးကြပ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်ထိုင်းနိုင်ငံမှာအလုပ်ကျန်းလုပ်ကိုင်နေတဲ့တန်းနဲ့ချီတဲ့အလုပ်သမားတွေဟာဒီစီးရဲတဲ့အင်းကြီးချင်းမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံကနေလာတဲ့အလုပ်သမားတွေပါနိုင်ငံသားအလုပ်သမားတွေဟာဒေါ်လာဘီလီယံနဲ့ချီဝင်ငွေရနေတဲ့ဒီပင်လယ်စာစီးပွားရေးလုပ်ငန်းမှာလုပ်ကင်နေကြတာပါနိုင်ငံသားများစီမံခန့်ခွဲရေးဥပဒေတည်ထဲမှာအလုပ်လုပ်ခွင့်အမှတ်ပုံတင်အထောက်အထားမရှိတဲ့နိုင်ငံသားအလုပ်သမားတွေကိုခံထားတဲ့အလုပ်ရှင်တွေအနေနဲ့ဒေါ်လာ2000 3000ကျော်နဲ့ညီမျှတဲ့ထိုင်းဘတ်ငွေ8သိန်းတန်ငွေပေးဆောင်မှာပါအခုလိုအလုပ်သမားအလုံးအရင်ပြတ်ထွက်သွားကြတာဟာထိုင်းနိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေကိုထိခိုက်တာကြောင့်ဒီအစ်စ်ထုတ်ပြန်လိုက်တဲ့ဥပဒေကိုရပ်ပေါင်း120ထပ်မံဆိုင်ငံ့ပေးထားမယ်လို့ထိုင်းစစ်အစိုးရကဒီလွန်ခဲ့တဲ့တောက်ကြနေ့ဇွန်လ30ရက်နေ့မှာပြောဆိုထားပါတယ်ခင်ဗျာ